စကိုင်းတိုင်းတမူးမြို့နယ်လေးမိုင်သာဝေးတဲ့နေရာမှာမနေ့ဩဂုတ်လ23ရက်မနေ့အစောပိုင်းကစစ်ကောင်စီတပ်တွေနဲ့တမူး PDF တပ်ဖွဲ့တို့တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တယ်လို့တမူး PDF ကပြောပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပါပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့တမူး PDF တာဝန်ရှိသူတဦးကအခုလိုပြောပါတယ်
။အဲလာတိုက်တယ်ပေါ့တော့ကျင်လာကသူတို့ကနေပြတော့မှအဲကျင်းထဲကြတယ်ပြတော့မှသူတို့ကနေပြတော့မှအဲလာပြီးမှဆလိုက်တာပေါ့လေအခြေပြင်ဖြစ်ကြရင်လည်းကနေပြတော့မှမနေ့9နိုင်55ဝန်းကျင်လောက်ကနေပြတော့မှအဲဆက်တက်ဆက်တက်ဖြစ်တယ်ပြတော့မှမနေ့9နိုင်ဝန်းကျင်လောက်မှရက်သွားတယ်ပေါ့နော်ကိုဟောဟုတ်ချိခိုက်တာကတော့ကျွန်တော်တို့ဒီကျွန်တော် PDF အဖွဲ့မှကြတော့အဲတယောက်ကြတယ်ပြမ၂ယောက်ကတော့မစိုးရင်ရတိုင်းရပေါ့လေဟုတ်ကို့ဒီကောင်စီတက်ကကျွန်တော်တို့ဒီ18ယောက်လောလောဆယ်ကြတယ်ဒါပေမဲ့ဒီချက်မကလည်းဖြစ်နိုင်တယ်ပေါ့လေပြမအချို့တစ်ဖြစ်ကဒီထိုင်ရမြထိုင်ရရတဲ့သူတွေများတယ်အခုသမုစည်းရုံမှာဆိုလို့ရှင်လဲကျွန်တော်တို့ဒီဟောပေါ့အပြင်လူတွေတောင်မှလက်မခံရဲဘူးပေါ့နော်ရဲတွေကစစ်သားတွေကအဲ့မှာတို့ဒီသီယုံတဲမှာကျန်တို့အပွဲတွေကိုပူကြရဲပေါ့ဒီလိုလေးဟိုဘောထိုင်ရရလာကတော့တတော်ကိုများမဲ့ပုံပဲပေါ့ဟုတ
်စစ်ကောင်စီတပ်တွေဘက်ကကြာဆုံးထိခိုက်မှုကို VOA ကတီးခြားအတိမပြုနိုင်သေးပါဘူးတိုက်ပွဲမဖြစ်ခင်ဩဂုတ်လ22ရက်ကတမူးမြို့နန်းဖာလုံရပ်ကွက်မှာရှိတဲ့စာတင်ကျောင်းမှာပေါက်ကွဲမှုဖြစ်ပွားပြီးစစ်ကောင်စီတပ်သား2ဦးသေဆုံးခဲ့ပါသေးတယ်။ဒီနေ့ဖြစ်ပွားတဲ့တိုက်ပွဲတွေမှာလည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေသုံးပြီးပစ်ခတ်ခဲ့တဲ့အထိပြင်းထန်ခဲ့ပါတယ်။လက်ရှိအချိန်ပေါက်ကွဲမှုနဲ့တိုက်ပွဲအချိန်ကြောင့်တမူးမြို့တွင်မှလူသွားလူလာမရှိဘဲတိတ်ဆိတ်၆ကန်နေပြီးဒေသခံတွေကစိုးရိမ်နေကြပါတယ်။အခုလိုစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေဇူလိုင်လကတိုက်ပွဲဖြစ်ပွားခဲ့တဲ့စကိုင်းတိုင်းနယ်ကမြောင်မြို့နယ်ကကြေးရွာတွေမှာစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေပြီးရွာသားတချို့ကိုဖမ်းဆီးသွားပါတယ်။ကြံတဲ့ကြေးရွာသားတွေလည်းထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒါနဲ့ပတ်သက်လို့မြောင်ဒေသခံတဦးက
မနေ့ကနေစပြီးမွေရောပဲမနေ့ကပုံကောင်းဆိုတဲ့ရွာကိုဝင်မွေတယ်ဒီနေ့တော့ငကပေါရောထုံးကြံငကပေါရောထုံးကြံရောဝင်မွေတယ်ဟုတ်အဲမွေတယ်ဆိုကျွန်တော်တို့အော်ဒီကနေ့ဝင်ပြီးတော့ရှာတာဖွေးတာတွေပါလေလုပ်တယ်ပေါ့နော်။ဟိုမှာဆိုရင်ဖုန်းကောင်းမှာဆိုရင်တော့အဲ့လိုအိမ်အိမ်ကိုဝင်ပြီးတော့အဲအိမ်ပြီးတော့ဝင်စားဖွေးတာတွေပါလေရှိတာပေါ့နော်။အဲလူဖမ်းတာတွေကတော့အဲငါးကပေါက်မှာတော့6ယောက်ဖမ်းပြီးတော့4ယောက်တော့ပြန်ဆိုတော့အဲ့ဒါလည်းစီရီယံဝင်ထားတဲ့အဲလူငယ်ကြီးဝင်တဲ့ဆရာမလို့ပြောတယ်။ရွာလေးချင်းကတော့ကိုရလာမလားသိရလာမလားဆိုပြီးတော့ကျူးပြီးတော့ချောင်းနေတဲ့ရွာလေးတွေတည်တယ်။အဲဟိုဝင်ပြီးတော့ရှာတာဖွေးတာတွေမွေတာတွေတုံနေတဲ့ရွာနဲ့နေစက်တဲ့ရွာတွေကတော့ကျောင်းမှာရှားတာလေလူတွေသွားလာရောရှိရပါဗျာ
အခုလိုရှားဖွေတာတွေမလုံမီဩဂုတ်16ရက်ညပိုင်းကမြောင်မြို့နယ်တရေကုန်းကျေးရွာကစစ်ကောင်စီခန့်ထားတဲ့အုပ်ချုပ်ရေးမှုအသက်ခံခဲ့ရပြီးမြောင်မြို့နယ်တွေကကျေးရွာအုပ်ချုပ်ရေးမှုတွေနှုတ်ထွက်တာရှိခဲ့ပါတယ်စစ်ကောင်စီတပ်တွေအနေနဲ့စကိုင်းတိုင်းတွေကမြို့တော်တော်များများကကျေးရွာတွေမှာဝင်ရောက်ရှားဖွေတာတွေကိုမကြာခဏဆိုလိုပြုလုပ်နေပြီးဒေသခံတွေကိုလည်းဖမ်းဆီးတာတွေပြုလုပ်နေတဲ့အတွေ့အများအပြားကနေရက်တွေကိုစွန့်ခွာပြီးတောတောင်တွေထဲမှာပုံအောင်တိတ်ရှောင်နေကြရပါတယ်စကိုင်းတိုင်းအတွင်းကပြစ်ခတ်မှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောကြားခြင်းမရှိသေးပါဘူးခင်ဗျာ